ပြင်သစ်နိုင်ငံနစ်မြို့ကခရီးရန်ဖျားချောင်းမှာချက်တပင်းတွေကဓာသမတူကတိုက်ခိုက်ခဲ့တဲ့အတွက်လူသုံးဦးသေဆုံးခဲ့ရတဲ့နောက်ချက်ချင်းဆိုသလိုပဲပြင်သစ်အစိုးရကလုံခြုံရေးအခြေအနေကိုအမြင့်ဆုံးအဆင့်ကိုတိုးပြီးထုတ်ပြန်လိုက်ပါတယ်။ဒါအပြင်နိုင်ရင်နိုင်ငံအတွင်းမှာလည်းကိုရိုနာဗိုင်းရပ်စ်ကြောင့်တနင်္ဂနွေလုံးတိုင်းတာနဲ့လော့ကဒေါင်းလုပ်ပြီးအသောအလာတွေပိတ်ပင်လိုက်ပါတယ်။ပြင်သစ်နိုင်ငံမှာကျောင်းဆရာတဦးခေါင်းဖြတ်အသက်ခံရတာပါဝင်မွတ်စလင်အစွန်းရောက်တွေရဲ့တိုက်ခိုက်မှုကိုနှစ်လအတွင်းတတိယအကြိမ်ခံခဲ့ကြရတာဖြစ်ပါတယ်။နစ်မြို့ကနော်တာဒိမ်းဖျားကျောင်းမှာဓာသမရဲ့တိုက်ခိုက်မှုကြောင့်သုံးဦးသေဆုံးခဲ့ရတယ်လို့ပြင်သစ်တောင်ပိုင်းကအဗီညွန်မြို့မှာလည်းတိုက်ခိုက်မှုဖြစ်ပွားခဲ့ပြီးတိုက်ခိုက်သူကိုတော့ရဲကအသေးရမိခဲ့တာပါ။ဒီတိုက်ခိုက်မှုနှစ်ခုကြားဆက်နွယ်မှုရှိမရှိတော့မသိရသေးပါဘူး။ပြင်သစ်အစိုးရအကြမ်းဖက်နှိမ်နင်းဆန်ရအစိုးရရှင်တွေကအခုတိုက်ခိုက်မှုတွေအတွက်စုံစမ်းစစ်ဆေးဖို့စတင်လှုပ်ဆောင်နေပြီဖြစ်တယ်လို့ပြင်သစ်နိုင်ငံတွင်းကအကြောင်းတွင်နဲ့ဘာသာရေးဆိုင်ရာနေရာတွေမှာကာကွယ်စောင့်ရှောက်ဖို့အတွက်လက်ရှိတပ်သား3000ချထားရကနေ9000ထိတိုးမြင့်ချထားမှာဖြစ်ကြောင်းပြင်သစ်သမ္မတအီမန်နျူအယ်မက်ခရွန်ကပြောပါတယ်။ဒီသတင်းပတ်အစောပိုင်းမှာပဲခရီးရန်ဖျားချောင်းတွင်နဲ့ဘလီဝတ်ချောင်းတွင်မှာလုံခြုံရေးတွေတိုးမြင့်ချထားဖို့အတွက်ပြင်သစ်ရဲချုပ်ကအမိန့်ပေးထားတာဖြစ်ပါတယ်။ပြင်သစ်ကခရီးရန်ဖျားချောင်းတွင်ဟာမကြာခင်နှစ်တွေအတွင်းအစွန်းရောက်တွေရဲ့ရဲရဲစစ်စစ်တိုက်ခိုက်မှုကိုခံခဲ့ကြရတာဖြစ်ပါတယ်။